Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်စုံနဲ့မနက်ခင်းဖြစ်ပါစေဗျာ Washington မြို့တော် View American အတန်ကနေ2014ခုနှစ်အောက်တိုဘာ21ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40နဲ့48တို့ကနေစတင်အတန်လွှင့်နေပါပြီခင်ဗျာဒီမနက်တော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနက်ခင်းမှာကြားမယ်ထူးခြားတဲ့နိုင်ငံတကာသတင်းတွေမှာဆိုလို့ရှိရင်တော့တူရကီအစိုးရကခိုပါနီမြို့မှာရှိတဲ့အစ္စလာမစ်စစ်သွေးကြွတွေကိုတိုက်ခိုက်ဖို့တွားရောက်မဲ့အီရတ်နိုင်ငံကခတ်တီကိုနေဆက်ကိုဖျက်သွားဖို့အကူအညီပေးနေတယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်။မြန်မာအာဏာပိုင်တွေက2015ရွေးကောက်ပွဲမှာ2015ခုနှစ်ရွေးကောက်ပွဲကိုအောက်တိုဘာလကုန်၈နှစ်ဒါမှမဟုတ်လို့ရှိရင်နိုဝင်ဘာလဆန်းမှာကျင်းပမယ်ဆိုပြီးတော့ကြေညာလိုက်ပါတယ်။တရုတ်ကွန်မြူနစ်ပါတီရဲ့ဗိုလ်ကော်မတီအစည်းအဝေးမှာလူခွင့်ရေးကိစ္စကိုထည့်ဆွေးနွေးဖို့HRW လူခွင့်ရေးအဖွဲ့ကြီးကတိုက်တွန်းထားပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမှအေးတန်တာကြောင့်အတူတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနောက်ဆက်ရမယ့်ထဲမှာတော့2015ရွေးကောက်ပွဲကိုရှင်းနေအောက်တိုဘာလခုံဒါမှမဟုတ်နိုဝင်ဘာလဆန်းမှာကျင်းပမယ်လို့ရွေးကောက်ပွဲကော်မရှင်ကပြောလိုက်ပါတယ်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့
The Carter Center would be interested in observing the 2015 election.The center hopes to deploy long-term
observers. ဒီရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့စိတ်ဝင်စားတယ်လို့ American ပြည်ထောင်စု Carter Center က Democracy ရဲ့အတွဲပညာရှင်မျိုး Avery Davis Roberts ပြောသွားတာပါ။ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါ။ဒါအပြင်မြန်မာနဲ့ Carter တို့ကစားခဲ့တဲ့ AFC United ဘောလုံးပွဲအကြောင်းနဲ့သူပြည်သက်တွေကွင်းထဲဝင်လို့ AFC ကပြစ်ဒဏ်ချခဲ့တဲ့အပေါ်မှာမြန်မာဘောလုံးဖွဲ့ချုပ်ရဲ့တုံ့ပြန်စံတွေကိုကြားဖို့ရှိသလိုတရုတ်နိုင်ငံမှာ Ebola မကူးစက်အောင်ဘာတွေလုပ်နေကြသလဲဆိုတာကိုတင်ပြပေးသွားမှာပါ။ဒီအကြောင်းတွေပြောခင်မှာဥဆန်မိုးဝေနဲ့မအေးတန်တာကျော်တို့ကနောက်ဆုံးရသတင်းတွေကိုကြီးညာပေးမှာဖြစ်ပါတယ်ဗျာ။
နေဇာမျိုးဖြစ်တဲ့ခိုဘာနီမျိုးအတွင်းမှရှိတဲ့ IS Islamic စစ်သွေးကြွတွေကိုတိုက်ခိုက်ဖို့တွားရောက်မဲ့အီရတ်နိုင်ငံကခတ်တွေကိုစီးရီးယားနိုင်ငံစီဖျက်သွမ်းနိုင်ရေးအတွက်အကူအညီပေးနေတယ်လို့တူရကီအစိုးရကပြောဆိုလိုက်ပါတယ်။အီရတ်နိုင်ငံအတွင်းမှရှိတဲ့ Kurdish အာဏာပိုင်တွေထံကလက်နက်ခဲယမ်းမီးကြောင်နဲ့စေဝါအထောက်ပံ့တွေကိုတူရကီနေဇာရဲ့တောင်ဘက်ကလျက်မှရှိတဲ့ခိုဘာနီမျိုးကိုခုခံတိုက်ခိုက်နေကြတဲ့ Kurdish တပ်ဖွဲ့တွေထံကိုလေကြောင်းကနေချပေးမယ်လို့ American ပြည်ထောင်စုကပြောဆိုလိုက်ပြီးတဲ့နောက်တူရကီနိုင်ငံခြားရေးဝန်ကြီး Mevlut Cavusoglu ကတနင်္လာနေ့မှာအခုလိုကြေညာလိုက်တာဖြစ်ပါတယ်။တူရကီနိုင်ငံခြားရေးဝန်ကြီးဟာ Peshmerga တပ်ဖွဲ့အပေါ်အကူအညီထောက်ပံ့ပေးရေးနဲ့ပတ်သက်ပြီးတော့နောက်ထပ်အသေးစိတ်အချက်လက်မှပြောဆိုသွားတာမျိုးမရှိပါဘူး။ဒါပေမဲ့တူရကီအစိုးရဟာနေဇက်တလျှောက်မှာဖြစ်ပွားနေတဲ့ချင်းချောက်မှုတွေကိုရှင်းပြချင်းပြီးတော့ Jihad Islamic စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ American ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေကိုပူးပေါင်းကူညီတာဖြစ်တယ်လို့သူကပြောပါတယ်။တနင်္ဂနွေနေ့တော့တူရကီသမ္မတ Recep Tayyip Erdogan ကကိုဗန်ဒီမြို့မှာရှိတဲ့ IS စစ်သွေးကြွတွေလက်ထဲကိုရောက်မသွားအောင်ခုခံကာဝယ်နေကြတဲ့ Kurdish တိုက်ခိုက်ရေးသမားတွေကိုလက်နဲ့တပ်ဆင်ပေးမှာမဟုတ်ဘူးဆိုပြီးတော့ပြောခဲ့ပါဗျာ။စစ်သွေးကြွတွေကိုခုခံနေတဲ့ Kurdish တွေဟာတူရကီနိုင်ငံအတွင်းမှာကိုပိုင်အုပ်ချုပ်ခွင့်ရဖို့အတွက်အစိုးရကို230ကြာလက်နက်ကင်တော်လှန်တိုက်ခိုက်နေတဲ့ Kurdistan Workers Party နဲ့ဒန်းတူပဲဖြစ်တယ်လို့ပြောပါတယ်။ Kurdistan Workers Party ကိုတူရကီနဲ့ American ပြည်ထောင်စုကအကြမ်းဖက်အုပ်စုဖြစ်သတ်မှတ်ထားခဲ့တာပါ။
နိုင်ဂျီးရီးယားနိုင်ငံဟာရက်ပေါင်း50နှစ်အတွင်းမှာ Ebola virus ပိုးနောက်ထပ်ကူးစက်ခံရတဲ့သူမရှိတဲ့အတွက် Ebola ရောဂါကင်းရှင်းတဲ့နိုင်ငံဖြစ်သွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကပြောပါရယ်။ဒီဖြစ်ပေါ်တိုးတက်မှုဟာတကယ့်ထူးခြားတဲ့အောင်မြင်မှုဖြစ်တယ်လို့ WHO ရဲ့ပြောရေးဆိုခွင့်ရှိသူ Rugama ကတနင်္လာနေ့ကပဲပြောသွားပါရယ်။ဒီရောဂါထိန်းချုပ်ရေးကြိုးပမ်းလုပ်ကင်ခဲ့ကြတဲ့သူတွေကိုချီးကျူးကြောင်းနိုင်ဂျီးရီးယားသမ္မတ Goodluck Jonathan ကတနင်္လာနေ့မှာပဲကြေညာချက်ထုတ်ပြန်သွားပါရယ်။နိုင်ဂျီးရီးယားနိုင်ငံမှာနိုင်ငံရဲချားကလာရောက်သူတွေကိုရောဂါရှိမရှိစစ်ဆေးတာတွေအပါအဝင်အီဘိုလာတားဆီးရေးလုံထုံးတွေအတိုင်းအားလုံးဆက်ပြီးတော့လုပ်ကိုင်နေကြဆဲဖြစ်တယ်လို့မစ္စတာဂျိုနာသန်ကပြောပါရီအခုလိုအောင်မြင်မှုရတာဟာခေါင်းဆောင်မှုနဲ့ပူးပေါင်းလှုပ်ဆောင်မှုအကောင်လို့ဖြစ်တယ်လို့နိုင်ဂျီးရီးယားကျန်းမာရေးဝန်ကြီးအော်ယန်ဘူချန်ချာကွာကပြောပါရီလူပေါင်း 4,500 ကျော်သေဆုံးခဲ့တဲ့ Ebola ရောဂါပိုးအနောက်အာဖရိကဒေသမှာကူးစက်ပြန့်ပွားတော့နိုင်ဂျီးရီးယားနိုင်ငံမှာ Ebola ရောဂါပိုးကူးစက်သူအယောက်20ရှိခဲ့ပြီးတော့အဲ့ဒီထဲမှာ10ဦးသေဆုံးခဲ့ရတာပါ American ပြည်အောင်စုအနောက်တောင်ပိုင်းက Dallas မြို့မှာတော့ Ebola ကူးစက်ခံရသူနဲ့ထိတွေ့မှုရှိခဲ့တဲ့သူ43ဦးကို21ရက်ကြာသေးသန့်ထားပြီးတော့စောင့်ကြည့်ဖို့ကန့်သက်ထားတာကိုဖော်ရှားပေးလိုက်ပါတယ်နောက်ထပ်ရောဂါပိုးကူးစက်ခံရသူနဲ့ထိတွေ့မှုရှိခဲ့တဲ့အယောက်120ကိုတော့စောင့်ကြည့်နေဆဲဖြစ်တယ်လို့ Dallas မြို့တော်ဝန်Mike Rollins ကပြောပါတယ်ရှင်
နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာအစိုးရတပ်ဖွဲ့နဲ့ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့တို့ကြားအပြစ်ရသဘောတူညီမှုရရှိခဲ့ပြီးရပိုင်းတွင်းမှာပဲနှစ်ဖက်ကြားမှာတိုက်ခိုက်မှုအစ်စ်တွေတဖန်ပြန်ပြီးတော့ဖြစ်ပွားခဲ့တယ်လို့နိုင်ဂျီးရီးယားအစိုးရကပြောပါတယ်။ဘိုကိုဟာရမ်သဘုံတွေဟာဒမ်ဘူဝါမြို့ကိုတနင်္ဂနွေနေ့နှောင်းပိုင်းမှာတိုက်ခိုက်ခဲ့တဲ့အကြောင်းစစ်ဖက်အရာရှိတယောက်နဲ့ပြည်သူ့စစ်အဖွဲ့ဝင်တယောက်က VOA ကိုပြောဆိုပါတယ်။အစိုးရတပ်ကပြန်လည်တိုက်ထုတ်နိုင်ခဲ့ပြီးတော့တိုက်ပွဲအတွင်းစစ်သွေးကြွ25ယောက်သေဆုံးသွားတယ်လို့နိုင်ဂျီးရီးယားစစ်ထောက်လိုင်းရဲ့အရာရှိကပြောပါတယ်။အခုဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုနဲ့လူသေးသေးတက်ထီဖြစ်ခဲ့ရတဲ့ဘော်နိုပီနယ်အတွင်းကတိုက်ခိုက်မှုတွေကြောင့်အစိုးရကတောက်ကြနေမှာကြေညာခဲ့တဲ့အပြစ်ရသဘောတူညီမှုအပေါ်မှာတန်တရားတွေဖြစ်နေကြပါတယ်။အပြစ်ရသဘောတူညီမှုအပေါ်မှာဗိုကိုဟာရမ်အဖွဲ့ရဲ့ခေါင်းဆောင်တဦးကသာအတည်ပြုချက်ပေးထားပြီးတော့အဲ့ဒီအဖွဲ့မှာအုပ်စုခွဲတွေအများပြားရှိနေတယ်လို့ယုံကြည်ရပါတယ်။ပြီးခဲ့တဲ့ AB လအတွင်းကပြန်ပြီးဆွဲသွောခဲ့တဲ့ကျောင်းသူ200ကျော်ကိုပြန်လွှတ်ပေးရတဲ့အစိုးရနဲ့ဘိုကိုဟာရမ်အဖွဲ့တို့ကြားအင်ကာနီချတ်မှာတွေ့ဆုံစကားပြောဆိုဖို့စီစဉ်ထားတယ်လို့နိုင်ဂျီးရီးယားသမ္မတဂုဒလခ်ဂျိုနာသန်ရဲ့လက်ထောက်တယောက်ကပြောဆိုပါတယ်နှစ်ဖက်စလုံးအနေနဲ့အပြစ်ရသဘောတူညီမှုကိုဆက်လက်ထိန်းသိမ်းထားဖို့နဲ့အဲ့ဒီသဘောတူညီမှုကနေကျောင်းသူလေးတွေပြန်ပြီးတော့လွတ်မြောက်လာစေတဲ့အထိအဆင့်ရောက်လာလိမ့်မယ်လို့မျှော်လင့်ကြောင်းအမေရိကန်အစိုးရကပြောဆိုထားပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံအခြေချမှာဖြစ်ပွားတဲ့တပ်ဖြတ်မှုတွေအတွက်ရုရှားထောက်ခံမှုပေးတဲ့ခွဲထွက်ရေးသဘောတွေရောယူကရိန်းအစိုးရတပ်တွေရောကကျူးလွန်ခဲ့ကြပေမဲ့လည်းရုရှားမီဒီယာနဲ့အာဏာပိုင်တွေကတော့ယူကရိန်းအစိုးရတပ်တွေရဲ့လုပ်ရက်ကိုပဲအကျေချဲ့ပြောနေကြတယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးတစ်ခုကပြောသွားပါတယ်။ယူကရိန်းရှေ့ကျန်းကဖြစ်ရက်တွေကိုနှစ်ဖက်လုံးကကျူးလွန်ပြီးတော့တချို့ဖြစ်ရက်တွေကတရားဥပဒေနဲ့မညီတဲ့တပ်ဖြတ်မှုတွေရှိတယ်ဆိုတာသူတို့ရဲရဲကြီးပြောနိုင်တယ်လို့ Amnesty International အဖွဲ့ကတင်းလာနေမှာပဲပြောသွားတာပါ။စက်တင်ဘာလအကုန်ပိုင်းမှာရုရှားသတင်းတွေမှာဖော်ပြခဲ့တဲ့ယူကရိန်းအရှေ့ကျန်ဒေါနက်စ်ဒေသကရွာနေရွာနားမှာယူကရိန်းတပ်တွေရဲ့လက်ချက်နဲ့လူအစုလိုက်အပြုံလိုက်တက်ပြီးတော့မြုပ်နှံထားတာတွေတွေ့ရတယ်လို့ဖော်ပြခဲ့ပါတယ်။နောက်ပိုင်းမှာတော့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဖရော့ကအဲ့ဒီမှာလူသေးအလောင်း400ကျော်မြုပ်နှံထားတာတွေ့ရတယ်လို့ပြောသွားတာပါ။ဒါမဲ့လည်း AI အဖွဲ့ကသူတို့အဖွဲ့တစ်ဖွဲ့ကိုအဲ့ဒီနေရာဆေးလွတ်ပြီးတော့ကြည့်ခိုင်းတော့လူသေးအလောင်း6လောင်းတွေ့ရပြီးတော့အဲ့ဒီထဲမှာ5လောင်းကတိုက်ပွဲအတွင်းမှာကြာဆုံးပုံရည်ခွဲထွေရေးသဘုံတွေရဲ့အလောင်းတွေဖြစ်တယ်လို့ပြောပါတယ်။နောက်ထပ်4လောင်းကတော့ Ukraine အစိုးရတပ်တွေဥပဒေပေါင်းကြော်ပြီးတော့တပ်ဖြတ်ခဲမှုတွေကိုတွေ့ရတယ်လို့ AI အဖွဲ့ကပြောပါတယ်ရှင်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
ယူအမေရိကန်တန်မြန်မာပိုင်းအစီအစဉ်ကအင်္ဂါနေ့နန္ဒခေနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာ2015ခုနှစ်ရွေးကောက်ပွဲကို၈နှစ်အောက်တိုဘာလကုန်ဒါမှမဟုတ်နောက်ကြဆုံးနိုဝင်ဘာလဆန်းမှာကျင်းပမယ်လို့ရွေးကောက်ပွဲကော်မရှင်ကမနေ့ကထုတ်ပြန်ကြီးညာပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရန်ကုန်မြို့တွဲဆုံဆွေးနွေးပွဲပြုလုပ်စဉ်မှာရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကိုကိုကပြောကြားလိုက်တာဖြစ်ပါတယ်ဒီလစောစောပိုင်းနိုင်ငံတော်သမ္မတကလူထုကိုပြောခဲ့တဲ့မင်းကွန်းထဲမှာတပီလုံးအပြစ်ခတ်ရက်စရေးလက်မှတ်ရေးထိုးပြီးတဲ့နောက်နိုင်ငံရေးဆွေးနွေးပွဲတွေစတင်ပြီးတော့နိုင်ငံရေးတည်ငြိမ်မှုဖြစ်မှာ2015ရွေးကောက်ပွဲကရေးရမယ်ဆိုပြီးတော့ထည့်သွင်းပြောကြားခဲ့တဲ့အတွက်ရွေးကောက်ပွဲရှေ့ဆိုင်မလားဆိုပြီးနိုင်ငံရေးလိလာသူတွေတုံ့တက်နေကြချိန်မှာအခုလိုကြေညာချက်ထွက်လာတာလည်းဖြစ်ပါတယ်ဒီကနေ့ပြုလုပ်တဲ့တွဲဆုံပွဲမှာတက်ရောက်ခဲ့တဲ့ပညာတော်လူမှုကွန်ရက်အဖွဲ့ကဦးမြင့်အောင်မူကလည်း2015ရွေးကောက်ပွဲကျင်းပမယ့်အချိန်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကိုတိုင်မီဒီယာတွေကိုပြောဆိုခဲ့တာဖြစ်တယ်လို့ VOE ကိုပြောပါရတယ်။အမေရိကန်သမ္မတဟောင်းဂျီမီကာတာထူထောင်ဖွဲ့စည်းထားတဲ့ကာတာစင်တာအဖွဲ့ကြီးကလည်းမြန်မာနိုင်ငံမှာကျင်းပမယ့်2015ရွေးကောက်ပွဲမှာနိုင်ငံတကာအဖွဲ့တစ်ခုအနေနဲ့လေ့လာစောင့်ကြည့်ဖို့စိတ်ဝင်စားတဲ့အကြောင်း VOE ကိုပြောဆိုပါရတယ်။ကာတာစင်တာအနေနဲ့ရွေးကောက်ပွဲကိုရေရှည်စောင့်ကြည့်သူတွေအဖြစ်မကြခင်အနာဂတ်မှာထိထိရောက်ရောက်ဆောင်ရွက်နိုင်မယ်လို့လည်းမျှော်လင့်ထားတဲ့အကြောင်းကာတာစင်တာရဲ့ပြောခွင့်ရအမျိုးသမီးဖြစ်တဲ့ Avery Davis Robert ကပြောဆိုပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry နိုင်ငံသားခီးစဉ်တစ်ခုသွားရောက်နေပြီးတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပတဲ့သမ္မတကျန်းသစ္စာကျင်းဆိုပွဲကိုအရှိအာရှခေါင်းဆောင်အများကြီးနဲ့တူတင်းနှင်းလာနေကတက်ရောက်ခဲ့ပါတယ်။နောက်ပိုင်းမှာတော့ Mr. Kerry ကသမ္မတ Widodo နဲ့တွေ့ဆုံခဲ့တာပါ။သူတို့နှစ်ဦးဟာ Syria နဲ့ Iraq နိုင်ငံတို့က IS Islamic စစ်သွေးကြွတွေကိုအမေရိကန်ကဥဆောင်တိုက်ခိုက်မှုစစ်ပွဲအကြောင်းဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောပါတယ်။အင်ဒိုနီးရှားနိုင်ငံဟာကမ္ဘာပေါ်မှာမွတ်စလင်အများဆုံးရှိတဲ့နိုင်ငံဖြစ်ပြီးတော့စစ်သွေးကြွ Islam ဝါဒီတွေကိုနိုင်ငံတွင်းမှာနှိမ်နင်းနေရတာလည်းဖြစ်ပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့ Mr. Kerry ကဂျာမနီနိုင်ငံဘယ်လင်မြို့တော်ကိုသွားရောက်ပြီးတော့ဘယ်လင်တတိုင်းကြီးပြိုကျခဲ့တဲ့25နှစ်ပြည့်အခမ်းအနားကိုတက်ရောက်မှာဖြစ်ပါတယ်။ Mr. Kerry ဟာဂျာမန်နိုင်ငံသားရင်းဝန်ကြီး Frank Walter Steinmeier နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။
လာမယ့်တနင်္လာနေ့ကစပြီးတရုတ်နိုင်ငံမြို့တော်ဘေကျင်းမှာ၄ရက်ကြာကျင်းပမယ့်ဆွေးနွေးပွဲကြီးမှာလူ့အခွင့်အရေးကိစ္စကိုထည့်သွင်းဆွေးနွေးဖို့ Communist Party ရဲ့ဘိုးကော်မတီကိုလူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကြီးဖြစ်တဲ့ Human Rights Watch အဖွဲ့ကတောင်းဆိုလိုက်ပါတယ် Human Rights Watch အဖွဲ့ကြီးရဲ့တရုတ်နိုင်ငံဆိုင်ရာညွှန်ကြားရေးမှူး Sophie Richardson ကတရုတ်သမ္မတရှီကျင်းပင်ကိုရေးသားပေးပို့လိုက်တဲ့စာထဲမှာအရေးကြီးတဲ့ဥပဒေပိုင်းဆိုင်ရာပြုရင်ပြောင်းလဲမှုတွေဟာတက်နေပြီးတော့အစိုးရကကျူးလွန်တာဓမ္မမဟုတ်ပြည်သူလူထုရဲ့အခြေခံအခွင့်အရေးအကာအကွယ်ပေးဖို့ပြက်ကွက်တာတွေဟာနေ့စဉ်နဲ့အမျှရှိနေတယ်လို့ရေးသားထားပါတယ်။ဆက်လက်ပြီးတော့ Miss Richardson ကလွတ်လပ်စွာသဘောထားထုတ်ဖော်ပြောဆိုမှုကြောင့်ဖမ်းဆီးထားတဲ့သူတွေကိုပြန်လွှတ်ပေးဖို့နဲ့ဥပဒေနဲ့အညီမဟုတ်တဲ့ဖမ်းဆီးမှုတွေကိုဖျက်သိမ်းဖို့တိုက်တွန်းထားပါတယ်။အခုနှစ်ကျင်းပမဲ့တရုတ် Communist Party ဘိုးကော်မတီအစည်းအဝေးဟာဥပဒေစိုးမိုးရေးကိုအယုံဆိုင်ဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံကသတင်းတွေကိုဥဆံမိုးဝေနဲ့မအေးတန်တာကျော်တို့ကကြီးညာပေးသွားကြတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေနဲ့သတင်းလော်တွေကိုစတင်တင်ဆက်တော့မှာဖြစ်ပါတယ်။အရင်ဆုံးတော့2015ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။2015ရွေးကောက်ပွဲကိုလာမယ့်နှစ်အောက်တိုဘာလကုန်တောင်မှဟုတ်နောက်ကြဆုံးနိုဝင်ဘာလဆန်းမှာကျင်းပပေးမယ်လို့ရွေးကောက်ပွဲကော်မရှင်ကမနေ့ကထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒီကြီးညာချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ရက်ဖက်လူမှုအဖွဲ့အစည်းတွေရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးစဉ်မှာထုတ်ပြန်တာဖြစ်ပါတယ်။သတင်းပြည်ဆောင်ကတော့ VOA မြန်မာပိုင်းသတင်းတော့ကုမိုးစော်ကတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရက်ဖက်လူမှုအဖွဲ့အစည်းတွေဒီကနေ့ရန်ကုန်မြို့မီကာဆာဟိုတယ်မှာတွေ့ဆုံဆွေးနွေးပြီး2015ရွေးကောက်ပွဲကျင်းပမယ့်အချိန်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါဟာဒီလအစောပိုင်းကလူထုကိုပြောကြားတဲ့မိန့်ခွန်းမှာနိုင်ငံတော်သမ္မတကတပြည်လုံးပြည်ခတ်ရက်စရည်လက်မှတ်ရေးထိုးပြီးနောက်နိုင်ငံရေးဆွေးနွေးပွဲတွေစတင်ပြီးနိုင်ငံရေးတည်ငြိမ်မှ2015ရွေးကောက်ပွဲဟာရည်ရနိုင်မယ်လို့ထည့်သွင်းပြောကြားခဲ့တာကြောင့်ရွေးကောက်ပွဲရဲ့ရွှေဆိုင်မလားဆိုနိုင်ငံရေးလေးလာသူတွေကတုံ့တက်နေချိန်မှာထွက်ပေါ်လာတာလည်းဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပမဲ့အချိန်ကိုတော့ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကုကိုကအခုလိုပြောဆိုပါတယ
်။ရွေးကောက်ပွဲကျင်းပဖို့လားကျွန်တော်တို့ဘာမှဖြစ်လိမ့်မယ်။အဲရှင်းနေအတော့မဆုံးတဲ့ဒုမခဒုမမတ်မတ်အဲ့လိုမှလုပ်ဖြစ်လိမ့်မယ်။
ဒီကနေ့ရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပွဲမှာရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့တွေလိုက်နာရမယ့်ကျင့်ဝတ်တွေကိုအဓိကဆွေးနွေးခဲ့တယ်လို့လည်းဥက္ကုကကပြောပါတယ်။ဒီက
မဖြစ်ကျွန်တော်တို့ဒီနေ့ရက်ဆွေးနွေးရဆွေးနွေးရတာ။မတူချက်ကဒီနိုင်ငံကိုဒီချိန်ကမဲဆန္ဒနဲ့အစည်းအဝေးပြုစုတယ်။ပြုစုမဲ့လုပ်ငန်းစဉ်အတွက်ဝန်ကြီးလေးဝန်ကြီးဘုရားလေးဆွေးထားတယ်။အဲ့လိုမျိုးငွေကြေးကိုပြောင်းရောင်းကော်မရှင်နေပြီးတော့ CS ဖွဲ့တွေကိုကျွန်တော်ချပြတယ်ရှင်းလင်းပြီးချပြတယ်ဆေးရီပြန်ပြီးတော့အကြံဉာဏ်ပြကြတယ်ရှင်းပြကြတယ်ဒီပြည့်တဲ့ကံဒီ observer အတွက်ဒီ code contact ဆွဲဖို့ပြတာပါအဲ့ဒါလည်းဒီမှာဝန်ကြီးရှင်းပြကြတယ်ပေါ့
ဒီဆွေးနွေးပွဲကိုတက်ရောက်လာတဲ့ပညာတကွန်လူမှုကွန်ရက်အဖွဲ့ကဦးမြင့်အောင်မိုးက2015ရွေးကောက်ပွဲကျင်းပမဲ့ရက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကိုယ်တိုင်မီဒီယာတွေကိုပြောဆိုခဲ့တာဖြစ်တယ်လို့ပြောပါတယ်
။ဒီဥက္ကဋ္ဌကိုယ်တိုင်တို့မီဒီယာရှိမှလည်းသူတို့ပြောတော့ပါတယ်2015အစောဆုံးအော်တိုဘာနောက်ဆုံးပတ်နဲ့နောက်ကြဆုံးနိုဝင်ဘာခမာရက်မှာလုပ်ပြအောင်လုပ်မယ်လို့ဟိုသူကလည်းပြောတော့
ရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့တွေလိုက်နာရမယ့်ကျင့်ဝတ်တွေကိုဆွေးနွေးတာကိုတော့ဦးမြင့်အောင်မိုးကအခုလိုဆက်ပြောပါတယ
်။အဓိကတော့ဆက်တွေကိုတော့ကျွန်တော်တို့ကလိုက်နာမယ်ပေါ့။ရွေးကောက်ပွဲနဲ့ပတ်သက်တဲ့ထုတ်ပြန်လာတဲ့ဒီဥပဒေတွေနည်းဥပဒေတွေကိုမအောင်မဟုတ်ခဲ့တဲ့အချက်တွေပဲတော်တော်များပါတယ်။ကျွန်တော်ဒီ observer တွေရဲ့လုပ်ပိုင်ခွင့်တွေအဲတိုင်းလာဒီကျွန်တော်လုပ်လို့ရမလဲ။ကျွန်တော်ဒီ CS တွေကနေမှပေါ့။ဘယ်ချက်တွေကတော့ဒီပါဝင်တဲ့နေပေါ့။အဲ့ဒီချက်တွေကိုဆွေးနွေးရမှာအဲ့ဒီဆွေးနွေးပေါ်မှာသူတို့လည်းတချို့ချက်တွေလက်ခံတယ်ဒါပေမဲ့ဒီမင်းကတော့ final မဟုတ်သေးဘူးလေနောက်တစ်ချိန်ပြည့်ပြီကျွန်တော်တို့ကဆွေးနွေးအောင်မှာဆိုကျွန်တော်ထင်တယ်နောက်ထပ်2ချိန်လောက်ဆိုရင်တော့ code of channel final ထွက်အောင်လောက်မှာ
ဒီအချက်တွေမှာတော့ရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့တွေဟာဘယ်မလိုက်ဖို့အစိုးရနဲ့တီးခြားလွတ်လပ်တဲ့အဖွဲ့ဖြစ်ဖို့ရွေးကောက်ပွဲကော်မရှင်အစင်းစင်းရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေကိုဝင်ရောက်မဆွတ်ဖက်ဖို့လျှို့ဝှက်မဲ့ပေးစနစ်ကိုမထိခိုက်စေဖို့စတဲ့အချက်တွေပါဝင်ပါတယ်ရွေးကောက်ပွဲကော်မရှင်ကနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့တွေလာရောက်ဖို့ကိုလည်းလက်ခံထားတယ်လို့ပြောပါတယ
်။ International Observer တွေကသူတို့ဖိတ်ခေါ်ထားတယ်။ long time လာမယ့်အဖွဲ့အစည်းနဲ့ long time လက်ခံထားတယ်။ short time လာမယ့်အဖွဲ့ကိုလည်း short time လက်ခံထားတယ်။ဒါမဲ့ဒီမှာလက်ခံမယ်မှာအစိုးရပိုင်းပေါ်ပြင်ဗီဇာတို့ဘာလို့ကြတော့ သူတို့နဲ့မဆိုင်ဘူးသူတို့ကတော့လက်ခံပြီးပြီဆန်တဲ့အပိုင်းကိုတော့ဒီ international officer တွေကသက်ဆိုင်ရာဒီလူမှုကြီးစားရေးတို့နိုင်ငံတိုင်းဝန်ကြီးဌာနကိုလည်းဆက်သွယ်ဆောင်ရွက်ရမယ့်အကြောင်းလဲဒါလည်းဥက္ကဋ္ဌပြောရတယ်လည်းဆက်ပြောသွားပါအဓိကကတော့ observer ကိုအလေးထားတယ်ဘာလို့လဲဆိုတော့ဒီ2015ဒီသူတို့တရားနာတာပြီးတော့လွတ်လပ်တဲ့ရေကောက်ပွဲဖြစ်ပါတယ်ဆိုတော့အပြောက်တွေဒီ observer ကို international observer ကိုအလေးထားပြီးတော့ဆက်ခေါ်တာပါ
ဒီကနေ့တွေ့ဆုံပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေအပါအဝင်ရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အရက်ဖက်လူမှုအဖွဲ့အစည်း50ကျော်ပါဝင်တက်ရောက်ခဲ့တာဖြစ်ပါတယ်။မနက်ဖြန်မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်
။2019ရွေးကောက်ပွဲကျင်းပမဲ့အချိန်ကိုကော်မရှင်ကကြေညာခဲ့တဲ့နဲ့ပတ်သက်ပြီးတော့ကုမှုစော်ပြောပြတော့တာဖြစ်ပါတယ်။အခုတစ်ခါတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့နိုင်ငံရဲ့တုံ့ပြန်တန်တွေကိုကြည့်အောင်ပါ။မြန်မာနိုင်ငံမှာ2015ခုနှစ်ကုန်လောက်မှာကျင်းပမဲ့ထွေထွေရွေးကောက်ပွဲမှာနိုင်ငံတကာအဖွဲ့တစ်ခုအနေနဲ့ရေရှည်စောင့်ကြည့်လေ့လာဖို့စိတ်ဝင်စားတဲ့အကြောင်းအမေရိကန်သမ္မတဟောင်းတဦးဖြစ်သူဂျမီကာတထူထောင်ဖွဲ့စည်းထားတဲ့ Carter Center အဖွဲ့ကြီးက VOA ကိုပြောလိုက်ပါတယ်။နင်းလာနေကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေ2015ရွေးကောက်ပွဲအတွက်နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေကိုလာခွင့်ပြုမဲ့အကြောင်းတရဝင်ပြောဆိုတဲ့အပေါ်မှာအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။မိုင်းအင်ဂျင်နီယာကအကြောင်းစုံကိုပြောပြပြီးမှဖြစ်ပါတယ်ဗျာ။
American သမ္မတဟောင်းဂျီမီကာတာရဲ့ Carter Center ဟာဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းနေတဲ့နိုင်ငံတွေကရွေးကောက်ပွဲတွေမှာနိုင်ငံတကာလေးလာစောင့်ကြည့်ရေးအဖွဲ့တစ်ခုအနေနဲ့အကဲခတ်လေးလာပြီးအစီရင်ခံပြုစုနေတာပါ။အခုမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးအတွက်အရေးပါတဲ့ရွေးကောက်ပွဲတွေမှာစောင့်ကြည့်လေးလာဖို့သူတို့အနေနဲ့စိတ်ဝင်စားမှုအပြည့်ရှိတဲ့အကြောင်း VOE ကပြောပါတယ်။ဒါနဲ့ပတ်သက်လို့ Carter Center ရဲ့ဒီမိုကရေစီရေးရာတွဲဖက်ညွှန်ကြားရေးမှူးEvery Davis Roberts ကအခုလိုပြောပါတယ
် The Carter Center would be interested in observing the 2015 election. The center
Carter Center အဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံမှာကျင်းပမယ့်2015ရွေးကောက်ပွဲမှာနိုင်ငံတကာအဖွဲ့တစ်ခုဖြစ်နေလေးလာစောင့်ကြည့်ဖို့စိတ်ဝင်စားပါတယ်မကြခင်အနာဂတ်မှာရွေးကောက်ပွဲရေရှည်စောင့်ကြည့်သူတွေဖြစ်နေထိထိရောက်ရောက်ဆောင်ရွက်နိုင်မယ်လို့လည်းကျွန်တော်တို့ကမျှော်လင့်ထားတာပါဒါ့အပြင် Carter Center ရဲ့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေဟာနိုင်ငံတကာရွေးကောက်ပွဲအကဲခတ်တွေအတွက်ချမှတ်ထားတဲ့ဥရေစီမင်းစည်းကမ်းတွေအတိုင်းဆောင်ရွက်နေပါတယ
်။အသက်60ရှိနေပြီဖြစ်တဲ့သမရဟောင်းဂျီမီကာတာကိုယ်တိုင်လည်း2013ခုနှစ်ဧပြီလကမြန်မာနိုင်ငံကိုသွားရောက်ပြီးပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့သမရဦးသိန်းစိန်အစိုးရအပါအဝင်အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်တို့နဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။အခုလက်ရှိမှာကာတာစင်တာဟာအခြားနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းပြီးတူနီးရှား၊မိုဇမ်ဘစ်အီဂျစ်နိုင်ငံတွေကရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုစောင့်ကြည့်လေ့လာနေပါတယ်။နိုင်ငံတကာရွေးကောက်ပွဲလေ့လာစောင့်ကြည့်ရေးအဖွဲ့တွေအတွက်ရွေးကောက်ပွဲရက်မတိုင်ခင်ရက်အနည်းငယ်နဲ့ရွေးကောက်ပွဲကျင်းပတဲ့နေ့အပြင်ရွေးကောက်ပွဲနောက်ပိုင်းကာလတွေမှာစောင့်ကြည့်လေ့လာမှုကအဓိကအရေးပါပါတယ်။ဒါ့အပြင်ရွေးကောက်ပွဲမှာပွင့်လင်းတရားမျှတမှုရှိစေဖို့နိုင်ငံတကာစောင့်ကြည့်လေ့လာသူတွေလာရောက်တဲ့အခါမှာလုပ်ပိုင်ခွင့်အပြည့်ပေးဖို့လိုအပ်တယ်လို့ဆိုပါတယ်။ဥရောပသမဂ္ဂကလည်းမြန်မာနိုင်ငံကိုရွေးကောက်ပွဲအကဲခတ်တွေကိုဆီလွတ်ဖို့အစဉ်သင့်ရှိကြောင်းဥရောပသမဂ္ဂရဲ့ပထမဆုံးမြန်မာနိုင်ငံဆိုင်ရာသံအမတ်ကြီးရိုလန်ကိုဘီယာကပြောဆိုထားတာပါဒါ့အပြင်ဒီလိုနိုင်ငံတကာကလွတ်လပ်တဲ့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကြောင့်လည်းမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကိုပိုပြီးတိတ်ခါတက်စီတယ်လို့သံအမတ်ကြီးကဆိုပါတယ်မြန်မာနိုင်ငံမှာ2010ပြည့်ရွေးကောက်ပွဲကျင်းပချိန်တုန်းကတော့နိုင်ငံတကာလေ့လာရေးအဖွဲ့တွေကိုဖိတ်ခေါ်လက်ခံတာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့2012ခုနှစ်ဂျာပြည့်ရွေးကောက်ပွဲကျင်းပချိန်မှာစောင့်ကြည့်လေ့လာဖို့အမေရိကန်ပြည်ထောင်စုကရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူ2ဦးနဲ့သတင်းတောက်3ဦးလာရောက်ဖို့ဖိတ်ကြားခဲ့တဲ့အပြင်အာဆီယံအပါအဝင် EU ဥရောပသမဂ္ဂနဲ့အခြားနိုင်ငံတွေကပါလာရောက်စောင့်ကြည့်လေ့လာဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖိတ်ခေါ်ခဲ့ပါတယ်။လာမယ့် 2016ဇန်နဝါရီလ31ရက်နေ့မှာလွှတ်တော်တက်တန်းကုန်မှာဖြစ်ပြီးလွှတ်တော်ဒုတိယတက်တန်းခေါ်ပေးနိုင်ဖို့အတွက်ရွေးကောက်ပွဲကို2015အောက်တိုဘာလကုန်သို့မဟုတ်နိုဝင်ဘာလဇန်မှာမဖြစ်မနေကျင်းပမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကတနင်္လာနေ့ကပြောကြားခဲ့ပါတယ်ရှင်
2015ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့တုံ့ပြန်အသံတွေကိုမိုင်းအင်ဂျင်နီပြောပြသွားတာဖြစ်ပါတယ်နိုင်ငံတကာသတင်းတပုတ်ကိုမပြောခင်မှာ AFC United ဘောလုံးပွဲဘက်ကအခြေအနေတွေကိုအလဲပေးခြင်းပါတယ်မြန်မာနိုင်ငံမှာကျင်းပနေတဲ့ AFC United Championship Semi-final မှာတော့အင်ရှင်မြန်မာ U19 အသင်းဟာကာတာကိုရှုံးပြီးတော့ဘောလူပွဲနဲ့လွဲချော်သွားခဲ့ပါတယ်။ဒါမဲ့လည်းအာရှကအသင်းကောင်းတစ်သင်းဖြစ်တဲ့ကာတာကိုခြေတူကစားပြီးအချိန်ပိုကျမှရှုံးပေးလိုက်ရတဲ့အတွက်မြန်မာအသင်းရဲ့ခြေစွမ်းကိုအားရကျေနပ်တယ်လို့ဘောလုံးအဖွဲ့ချုပ်တာဝန်ရှိသူတွေကရောပရိသတ်တွေကပါပြောလိုက်ပါတယ်။ဒီအခြေအနေအပြည့်စုံကိုပြောပြပေးကြပါမယ်ခင်ဗျာ။
သူတောက်ကိုလက်ထွက်ပြီးတော့ယူတို့သားနေရမြတ်တမ်းပါအောင်သူရှုံးလာကနေဘောကြီးကအောင်သူ
ရန်ကုန်မြို့သူဝနခွင်မှာမနေ့တနင်္လာနေ့ကကစားခဲ့တဲ့မြန်မာနဲ့ကာတာတို့ရဲ့ AFC United Championship ဒုတိယဆီမီဖိုင်နယ်ပွဲကတော့အချိန်ပိုမိနစ်120အထိရေကုန်ရေကန်းအကျိတ်နဲ့ကစားကြရတာပါမြန်မာပြည်သက်တွေရဲ့အားပေးတဲ့အတူမြန်မာအသင်းကလည်းချေးဆွာနေတဲ့ကာတာအသင်းကိုအစွမ်းကုန်ရှင်ကစားသွားခဲ့ပြီးနောက်ဆုံးအချိန်ပိုကျတော့မှကာတာအသင်းက3ဂိုး2ဂိုးနဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်ဒီပွဲနဲ့ပတ်သက်ပြီး World Football Journal ရဲ့ Editor ချုပ်ကိုဇော်မျိုးတန်ပြောတာကတော့
ကောင်းပါရဲ့ပြိသက်ကတော့အကြိုက်ပါနော်ဟိုအဓိကကတော့သူပြီးညွှန်မှုအားကောင်းကောင်းနဲ့ကစားတော့ပြီးရဒီကမ္ဘာအဆင့်20နှစ်ပြားကတားဆိုတော့အရှမှာတော်တော်ကိုသိနေတဲ့နိုင်ငံပြေကိုကျွန်တော်ဒီ2020နှစ်ကမ္ဘာဖလားပြိုင်ပွဲလဲကျင်းပခြင်းရတာလဲအတင်းပါနော်အရှနဲ့ရှေ့တော့အရှကြားထဲမှာကွာခြားချက်တွေအများကြီးရှိပါတယ်ဒီအဲ့လိုအတင်းမျိုးကိုဟိုရှိန်နေပဲနဲ့ဒီသူတွေကိုယ်တွေကစားသွားနိုင်တယ်ဆိုတော့ဒါမြန်မာယူစကူတင်းရဲ့စီလုံးညို့မှုနဲ့ကြိုးစားအထုတ်မှုကတော့အသေးမှတ်ရှိရပါပါဗျာ။အဲဒီကြတော့ဒီဆက်ပြီးစီကနေပြီးတော့ဂိုးရအောင်ဖန်ပြီးတဲ့နေရာမှာကာတာကပမာဏအများကြီးပါတယ်ဘုရားပြသွားတာပါလေ။ပြီးရတဲ့ဂိုး၃ဂိုးလောက်တောင်းကြပေါ်ဟိုပြစ်ဒဏ်ပေါ်လို့ကဆင်ပြေးလိုက်ရအောင်။နောက်တစ်ခုကတော့ဒီခန္ဓာကိုယ်ထွားကျမှုနဲ့အရာအမောင်းပေါ့နော်။အရာအမောင်းကလည်းပါတဲ့အခါကျတော့သူတို့အဲ့ဒီချက်ကိုပဲကောင်းကောင်းအသုံးချပါတော့
မြန်မာယူ16အသင်းဟာဒီပွဲရှုံးသွားတာကြောင့်နောက်ဆုံးဘောလူပွဲနဲ့လွဲချော်သွားခဲ့ပေမဲ့လည်းသူတို့ရဲ့ခြေစွမ်းကိုအထူးပဲအားရချေနပ်မိတယ်လို့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်တာဝန်ရှိသူဦးစိုးမိုးကျော်က VOA ကိုပြောပါတယ
်ကလေးတွေကိုအရင်ကျူးတင်တယ်ကလေးတွေကိုအရင်ကျူးတယ်သူတို့100မဟုတ်200အရာကန်တော့ကစားသွားတာဆက်မအပြင်သူတို့ဒီတော့အားထုတ်ဖို့မလိုဘူးဒါပေမဲ့အော်တော့အော်သူတို့ခြေစွမ်းပြောင်းသွားတာအဲ့အတွက်တရားရန်လုံးရောလူရှိတွေရောဒီတရားလုံးအောင်ကျွန်တော်ဘောလုံးကကျော်အရင်စိတ်တိုင်းကြတယ်ခြေသေးကျင်တယ်ခြေသေးကျွတ်ကျွတ်တယ်ဒီကိနောက်တဲ့9မိနစ်လောက်ဆက်ကစားရင်ကာတာအောင်တော့ရောက်သွားမှာ
အဲ့အခုဒီကစားသမားလေးတွေရဲ့အခြေအနေရောဘယ်လိုရှိလဲလို့ဒီဒီရလက်နဲ့ပတ်သက်ပြီးတော့တို့ရဲ့အနေအထားဘယ်လိုရှိလဲ
တို့လည်းတို့ကတော့တချို့ကတော့တို့နိုင်နေနိုင်ပြီးမှပြန်ချုံတော့ကလေးတွေတဘာဝတော့နည်းလေးချုံငူတဲ့လူငူတော့ဒါနဲ့အားလုံးကကြီးကျူဥက္ကရာကိုယ်တိုင်လေးတွေကိုဒီကနှစ်တိန်ပြီးဒရက်ဆင်ရူးထဲမှာကလေးတွေအားလုံးကြီးကျူနောက်တရားအကြီးကျယ်အားလုံးလည်းခြေနဲ့တော့ကလေးလည်းပြန်ပြီးတော့ကိုတော့ဖြစ်သွားပြီသူတို့ပြောတာပေါ့နော်သူတို့ထိုင်းနေတဲ့ဂုံပြိုးမှာပါ
ဟုတ်ကဲ့ကျွန်တော်တို့ကိုတိုင်းလည်းဒီကနေ့ကြည့်နေတာဆိုတော့ဒီပွဲကကျွန်တော်တို့ခြေတူကစားပြီးတော့မှဒီ3ဂိုး2ဂိုးနဲ့ရှုံးပြီးတော့ဘောလူပွဲနဲ့လွဲသွားတယ်ဆိုပေမဲ့လည်းကိုတိုင်းလည်းဒီပွဲကိုရှုံးတယ်လို့တော့မခံစားအောင်ဗျအမှန်တိုင်းပြောရရင်လေ
ဟုတ်တယ်မှန်တယ်ဟုတ်ပြီဒါကြောင့်မို့ချုပ်ချုပ်ပေးတာ Facebook မှာတင်တယ်အလုံးဝဲရှုံးရမှာမဟုတ်ဘူးလေပွဲငြင်းငြင်းပြီးသွားလို့လေချိန်ကုန်သွားအဲ့လိုပြီးလို့ရေးကြတယ်
မြန်မာအသင်းကလည်းကာတာကိုအစွမ်းကုန်ကြိုးစားကစားသွားခဲ့တယ်လို့ပဲမြန်မာဘောလုံးပြိုင်သက်တွေကလည်းပွဲစဉ်တလျှောက်လုံးရောအခုကာတာနဲ့ပွဲမှာပါမြန်မာအသင်းကိုမနာတမ်းအားပေးသွားခဲ့ပါတယ်ဒါပေမဲ့ UAE နဲ့ Quarter Final ပွဲပြီးမှာမြန်မာပြိုင်သက်တွေကွင်းထဲဝင်ပြီးအောင်ပွဲခံခဲ့တာကြောင့် AFC အာရှဘောလုံးဖွဲ့ချုပ်ကမြန်မာအသင်းကိုပြစ်ဒဏ်ချမှတ်ခဲ့ပြီးမြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ကလည်းဒီပွဲမှာပြိုင်သက်ကိုထိန်းသိမ်းတင်အားပေးဖို့ပန်ကြားခဲ့ကြပါတယ်ဒီဘက်မှာမြန်မာပြည်သက်ရဲ့အားပေးမှုနဲ့ပတ်သက်ပြီးဦးစိုးမိုးကျော်ကတော့အခုလိုပြောပါတယ
်ပြည်သက်တွေလည်းတကယ်သူတို့ကဖိကန်ပေါက်ပြတယ်လို့တော့မဆိုလို့မရပါဘူးကျွန်တော်တို့တခါမှကျွန်တော်တို့ဘောလုံးကနှစ်ပေါင်း140အတွင်းမှာပထမဆုံးကောင်းပါလားဖြစ်စီပါခွန်းဆိုတော့ကျွန်တော်တို့လည်းပျော်သူတို့လည်းပျော်လွန်ပြီးတော့ရှင်းလို့ချမ်းမှုလွန်ခဲ့ပြီးတော့အတိလေးခဏလွတ်ပြီးတော့ခွင်းနဲ့ဆင်းလာကြတယ်ဒါနဲ့ကျွန်တော်နိုင်ငံရေးစံနှုန်းစံတာနဲ့ပြန်ကြည့်မယ်ဆိုရင်ခွင်းနဲ့ဘောလုံးနဲ့မဆိုင်လို့ဆင်းလို့မရဘူးအဲ့ဒါတော့လည်းကျွန်တော်တို့ AFC ကအရေးယူပါမလို့အရေးယူဆိုတော့လည်း short ball ဖြစ်ကြမှာပဲအဲ့တော့ကျွန်တော်တို့ကအဲ့ဒီပုံမှာပူတည်ပြီးတော့အဝဲနဲ့စုပ်တယ်ပြည့်လို့ပြည့်ကတ်ကိုပြည့်တဲ့ခံနဲ့မိုက်တွေနဲ့អော်တယ်အဲ့ဒါနဲ့တွေ့ဆိုဖေးသက်တည်းကကျွန်တော်တို့ကဘာဖလားလဲအောင်သွားတယ်ဆိုတာကိုအတိမတ်ပြုပြီးတော့အားလုံးပျော်ရှင်ပြီးတော့ဖေးသက်ရဲ့တုံ့ပြန်မှုကရှင်းလာရတဲ့ပုံပြီးတော့လူညံ့ပျော်ကြောင်းကြောင်းနဲ့ကိုယ်အသင်းကိုကဆက်လက်လည်လည်ရှိရှိကုန်ပြီးအားပေးပြီးအေးအေးဆန်းဆန်းနဲ့ပြီးသွားတဲ့ဖေးသက်ကိုကျွန်တော်အများကြီးချီးမြှောက်တင်ပါတယ်နောက်ပြီးတော့ကျွန်တော်တို့ဘောလုံးဘက်တွေနဲ့လည်းဒီပြည်တပ်မျိုးဆက်ရှိလာပါတဲ့အနာဂတ်ဖြစ်ဖို့ဆိုပြီးကျွန်တော်တို့ယုံကြည်မှုပို့ပြီးတော့ထိုးပါလာပါတယ်။အဲပြည်တပ်ကိုမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကိုစားရောဘောလုံးသင်းကိုစားရောကျေးဇူးအများကြီးတင်ပါတယ်
။မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်တာဝန်ရှိသူဦးစိုးမိုးကျော်ပါ။နာမည်အော်တိုဘာ23ရက်နေ့ညနေ9:00နာရီမှာတော့မြောက်ကိုရီးယားနဲ့ကာတာတို့တူနာအားကစားခွင့်မှာနောက်ဆုံးဘောလုံးပွဲကိုကစားကြမှာဖြစ်ပါတယ်ခင်ဗျာ။ဒီသတင်းနဲ့တစ်ဆက်တည်းပြောရမယ်ဆိုရင်တော့ UAE နဲ့ Quarter Final အပြီးမှာမြန်မာပြည်သက်တွေကွင်းထဲဝင်ပြီးအောင်ပွဲခံခဲ့တာကြောင့် AFC အာရှဘောလုံးအဖွဲ့ချုပ်ကမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကိုဒေါ်လာ14,000နဲ့အတူလာမယ့်နှစ်အတွင်းမှာအင်ရှင်ဖြစ်ကစားမယ်နိုင်ငံတကာပွဲတစ်ပွဲကိုပါပြိသက်မပါပဲကစားဖို့ဆိုင်းငံ့ပြစ်ဒဏ်ချမှတ်လိုက်ပါတယ်ဒီပြစ်ဒဏ်အပေါ်မှာအယူခံဝင်ဖို့ရှိမရှိဆိုတာနဲ့ပတ်သက်ပြီးတော့မေးကြည့်တဲ့အခါမှာမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်တာဝန်ရှိသူဦးစိုးမိုးကျော်က
ရှိပါတယ်ခင်ဗျာဥက္ကဋ္ဌကိုယ်တိုင်လည်း AFC ရဲ့မှူးဆောင်ကော်မတီဝင်လည်းဖြစ်တယ်။နောက်အာရှဒီလူငယ်ပြောင်းလဲမှကျင်းပဒီကော်မတီဥက္ကဋ္ဌလည်းဖြစ်တော့သူကပေါ်ပေါ်ရော်လည်းရှိတယ်။နောက်ကျွန်တော်တို့တကယ်လည်းဒီက
ီကလုံခြုံရေးဖွဲ့တွေရောတခြားတာဝန်ရှိသူတွေအကုန်လုံးကပူးပေါင်းဆောင်ရွက်မှုကဟိုမျှော်လင့်ထားရတဲ့ပုံပြီးလုပ်ပေးနိုင်တဲ့အတွက်အားလုံးကလည်းကျေးဇူးတဲ့အတွက်ကျွန်တော်တို့ယူကန်ဝင်မှုကိုသူတို့ AFC အနေနဲ့လက်ခံစင်စားပြီးတော့ကျွန်တော်တို့ရှော့ဖို့ဖြစ်တယ်ချဖို့ရှိမယ်လို့မျှော်လင့်ပါတယ်
ဒီကနေ့အင်္ဂါနေ့မနက်ဖက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်အခုတခါတော့တရုတ်နိုင်ငံဘက်ကသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်တရုတ်နိုင်ငံထဲမှာအီဘိုလာရောဂါကူးစက်မှုရှိတဲ့ဆိုတာမျိုးအစိုးရကအတည်ပြုတာမရှိသေးပေမဲ့အာဖရိကအနောက်ပိုင်းမှာဖြစ်နေတဲ့အီဘိုလာရောဂါနှိမ်နင်းရေးနဲ့တရုတ်နိုင်ငံထဲရောဂါကူးစက်မလာအောင်တားဆီးရေးအတွက်ဆောင်ရွက်နေပါပြီတချို့ကတော့တရုတ်နိုင်ငံကထောက်ပံ့ကူညီမှုတွေအခုထပ်ပိုလှုပ်ဆောင်ဖို့တိုက်တွန်းနေတာပါဒီအကြောင်းနဲ့ပတ်သက်ပြီးတော့ Shannon Vincent ပီကင်းမြို့တော်ကနေသတင်းပေးပို့ထားတာကိုမအေးတနာကျော်ကဆက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
တရုတ်နိုင်ငံကလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းမှာအာဖရိကဒေသမှာရင်းနှီးမြှုပ်နှံမှုတွေအများအများလှုပ်ထားတာပါအီဘိုလာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုအဆိုးဆုံးကြုံနေရတဲ့နိုင်ငံ၃နိုင်ငံဖြစ်တဲ့ဆီးရီးယားလီယွန်၊လိုင်ဘေးရီးယားနဲ့ဂီနီနိုင်ငံတို့မှာနေထိုင်နေတဲ့တရုတ်နိုင်ငံသား2000ကျော်ရှိတယ်လို့တရုတ်အစိုးရသတင်းဌာနကခန့်မှန်းပါတယ်။နောက်ပြီးတော့တရုတ်နိုင်ငံတောင်ပိုင်းကွမ်တုံပြည်နယ်မှာဆိုရင်လေအာဖရိကနယ်ပွားတိမ်သန့်ချီနေထိုင်ပြီးတော့တလားတလားကိုအာဖရိကဒေသကနေပြီးလာလေသူ4000လောက်ရှိတာပါ။ဒီလိုတရုတ်နိုင်ငံကိုအီဘိုလာဗိုင်းရပ်စ်ပိုးမရောက်ရှိအောင်ကာကွယ်ဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနေဦးစီးလှုပ်ဆောင်နေတဲ့သူကတော့ Martin Taylor ဖြစ်ပါတယ
် With international travel and the high number of cases that there currently are in West Africa and the fact that we've seen cases in the last few weeks reported in
Africa ဒေသမှာကူးစက်မှုမြင့်မားနေပြီးနိုင်ငံတကာကိုကူးလူသွားလာနေကြတာတွေနဲ့ဆိုတော့ပြီးခဲ့တဲ့သတင်းပတ်တွေထဲမှာဆိုရင်အမေရိကန်ပြည်ထောင်စုနဲ့စပိန်နိုင်ငံတို့မှာအီဘိုလာကူးစက်မှုတွေရှိပါပြီ။မကြခင်မှာကိုစီရောက်လာတော့မယ်လို့တော့မဆိုလိုပါဘူး။ဒါပေမဲ့အလုံးနုံနုံကြကြရှိကြဖို့တော့လိုပါတယ
်။တရုတ်ကဒီရောဂါကိုမကူးစက်မပြန့်ပွားအောင်လို့နိုင်ငံတွင်းမှာရအောင်တားဆီးဖို့ပြင်ဆင်နေတယ်လို့လည်းသူကပြောပါတယ်။နိုင်ငံဝင်ပေါက်တွေအလုံးမှာစီးစစ်မှုတွေတိုးမြင့်ပြီးတော့အီဘိုလာကူးစက်ပြန့်ပွားမှုစောင့်ကြည့်ရေးနဲ့ပတ်သက်လို့တနိုင်ငံလုံးအတိုင်းအတာနဲ့ကျန်းမာရေးဝန်ထမ်းတွေကိုလမ်းညွှန်မှုတွေပေးထားတယ်လို့မစ္စတာတေလာကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တရုတ်အစိုးရကအာဖရိကဒေသကိုလည်းအကူအညီတွေပေးနေတာပါ။အကူအညီပေးရေးလို့သားရာကျော်ပေးပို့ထားပြီးတော့ဒေသန်ရောအစိုးရရေးစီကိုအရေးပေါ်အထောက်ပံ့တွေစားရည်ခါနဲ့ကူညီကယ်ဆယ်ရေးပစ္စည်းဒေါ်လာ53သန်းပို့လောက်ပို့ပေးထားတာပါ။တရုတ်အစိုးရနဲ့နှိစက်မှုရှိတဲ့တရုတ်ဆေးဝါးကုမ္ပဏီကြီးကလည်းအီဘိုလာရောဂါကူးစက်မှုဆေးဝါးစမ်းသပ်ထုတ်လုပ်နိုင်အောင်အမြန်ဆုံးခွင့်ပြုပေးဖို့စမ်းသပ်ထုတ်လုပ်နိုင်အောင်လို့အမြန်ဆုံးခွင့်ပြုပေးဖို့အတွက်တရုတ်အစားအစာနဲ့ဆေးဝါးစီမံခန့်ခွဲမှုဌာနကိုပန်ကြားနေပါတယ်C1 Pharmaceutical Holding Group Limited ကလောလောဆယ်တော့ကြက်တွေနဲ့ပဲစမ်းသပ်နေရပြီးတော့ဒီနှစ်မကုန်ခင်မှာတော့လူနာတွေနဲ့တကယ်စမ်းသပ်မှုပြုလုပ်ချင်တာဖြစ်ပါတယ်။ဒီလိုမျိုးတရုတ်ကအကူအညီဆောင်ရွက်နေပေမဲ့နိုင်ငံတကာအဖွဲ့တချို့ကတော့စီးပွားရေးလည်းကောင်းချမ်းသာကြွယ်ဝမှုအဆင့်လည်းမြင့်မားလာနေတဲ့တရုတ်နိုင်ငံဟာသူနဲ့စီးပွားရေးဆက်ဆံမှုအများကြီးရှိတဲ့အဲ့ဒီအာဖရိကဒေသကိုဒီထက်မကတော့မှအကူအညီပေးနိုင်ပါတယ်လို့ပြောနေတာပါ။အီဘိုလာပိုးကူးစက်မှုအဆိုးဆုံးခံရတဲ့အာဖရိက၃နိုင်ငံမှာစားရည်ရိတ်ခါရှားပါမှုကိုဖြေလျှော့အောင်ကူညီတဲ့ WFP ကမ္ဘာစားနပ်ရိတ်ခါအစီအစဉ်ကိုတရုတ်ကဒေါ်လာ6သန်းလှူဒန်းပေးပြီလို့ကုလသမဂ္ဂကတနင်္လာနေ့ကပဲကြေညာပါတယ်။ဒါမှလည်းတရုတ်တို့ဒီထက်မကလှုပ်ပေးနိုင်ပါတယ်လို့ WFP ရဲ့တရုတ်နိုင်ငံဆိုင်ရာအကြီးအကဲ Brett Ryerson ကပြောပါတယ်
။ I am asking where are the Chinese billionaires and their potential impact because this is the time
တရုတ်ကတန်းထောင်ကျွေတထည်ကြီးတွေပဲပျောက်နေကြတယ်။ပြီးတော့သူတို့လှုပ်ပေးနိုင်တဲ့အနေအထားဒါတွေကိုမေးချင်တာပါ။ဒီချိန်ကသူတို့တကယ်ကိုထိထိရောက်ရောက်ကူညီနိုင်တဲ့အချိန်မှာအနောက်အာဖရိကမှာအများဆုံးရင်းနှီးမြှုပ်နှံနေတဲ့စီးပွားရေးလုပ်ငန်းကြီးတွေကိုလည်းဒီမေးခွန်းတွေပဲမေးနိုင်ပါတယ်။ဒီချိန်ကသူတို့ပိုးလှုပ်ပေးပြီးအကျိုးအများကြီးရှိသွားနိုင်မယ့်အချိန်မှာလူအသက်ပေါင်းများစွာကိုကယ်တင်နိုင်မှာဖြစ်ပါတယ်။
တရုတ်နိုင်ငံထဲမှာအီဘိုလာကူးစက်ပြန့်ပွားမှုဖြစ်ရင်တော့တရုတ်ကျန်းမာရေးစနစ်နဲ့အစိုးရထိန်းချုပ်ခံသတင်းဌာနတွေဘယ်လိုဆောင်ရွက်မလဲဆိုတာစောင့်တော့ကြည့်ရမှာပါ။အရင်တစ်ပတ်ကတော့အီဘိုလာရောဂါရှိတဲ့ပုံတွေ့ရတဲ့နိုင်ဂျီးရီးယားအမျိုးသားထိုင်ဝမ်မှာလေယာဉ်တစ်ထောင်နာပြီးတော့တရုတ်ကနင်ဘိုးမြို့ကိုလေယာဉ်နဲ့ရောက်သွားတော့ရောဂါမပြန့်အောင်သီးသန့်